အီရန်နိုင်ငံရှီယာရီရဲ့ဘာသာရေးမြို့တော်ကာဘာလာမှာလူပေါင်း12ဦးသေဆုံးခဲ့တဲ့ဘုံးပေါက်ကွဲမှုကိုသူတို့လှုပ်ဆောင်တာလို့ IS အကြမ်းဖက်အဖွဲ့ကစနေနေ့မှာကြေညာပါတယ်။တောက်ကြံတွေကကာဘာလာမြောက်ပိုင်းကစစ်ဆေးဂိတ်မှာဘတ်စကားတစင်းဘုံးပေါက်ခွဲခံရတာပါ။ဒီဘုံးပေါက်ကွဲမှုကြောင့်လူ9ဦးဒဏ်ရာရတယ်လို့ကျန်းမာရေးဌာနတာဝန်ခံအရာရှိကပြောပါတယ်။ဒီဘုံးပေါက်ကွဲစေတဲ့ဖောက်ခွဲပစ္စည်းကိုကားပေါ်မှာလာထားသူလို့တန်လျက်ရှိသူတဦးကိုဖမ်းမိခဲ့တယ်လို့လုံခြုံရေးတပ်တွေကပြောပါတယ်။အီရန်နိုင်ငံမှာရှီယာရီစူဝေးချိန်မှာပြစ်မှတ်ထားတိုက်ခိုက်လေရှိတဲ့ဆူနီအစွန်းရောက်ဖွဲ့ကို3လလောက်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ပြီး2019မှာတော့ဒီ IS အစွန်းရောက်တွေကိုချေမှုန်းတဲ့စစ်ပွဲအောင်နိုင်ကြောင်းအီရတ်ကကြေညာခဲ့တာဖြစ်ပါတယ်။